ပြီးခဲ့တဲ့တစ်ပတ်အတွင်းရခိုင်ပြည်နယ်မောင်နှောဒေသမှာအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ဟာ RSO အဖွဲ့နဲ့ဆက်နွယ်တဲ့မောင်နှောဒေသအတွင်းလှုပ်ရှားနေတဲ့ Elkamu Mujahideen အဖွဲ့ရဲ့ဆောင်ရွက်ချက်ဖြစ်တယ်လို့စစ်ဆေးဖော်ထုတ်တွေ့ရှိတဲ့အကြောင်းသမရယုံကပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။အောက်တိုဘာလ9ရက်နေ့ကအစိုးရနယ်ကြားဆောင်စခန်းတွေကိုတိုက်ခိုက်ခံခဲ့ရပြီးတပ်ဖွဲ့ဝင်9ဦးလည်းကြာဆုံးသွားပါတယ်။နောက်ဆက်တွဲတိုက်ခိုက်မှုတွေဟာ9ရက်ဆက်တိုက်အထိဖြစ်ပေါ်လာခဲ့တာမို့ဒေသခံတွေဘေးလွရာကိုထွက်ပြေးကြသလိုကျေးရွာတွေမှာပိတ်မိနေတဲ့ဆရာဆရာမတွေကိုလည်းအာဏာပိုင်တွေကစစ်သုံးရဟန့်ရင်တွေနဲ့မောင်းတော့ကနေပူးတီတောင်ဘက်ကိုပြောင်းရွှေ့ပေးခဲ့ရပါတယ်။ဒီအပိုင်းတွေအတွင်းတိုက်ပွဲတွေမရှိတော့ပေမဲ့ဒေသခံတွေကြားမှာစိတ်ချလုံခြုံမှုမရှိသေးသလိုစိုးရိမ်မှုတွေလည်းရှိနေဆဲဖြစ်တယ်လို့မောင်းတော့မြို့ကန်တဦးလည်းဖြစ်လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလှထွန်းကျော်ကပြောပါတယ်။
တချို့လူချင်းရဲ့အနေနဲ့လက်လက်မမီနိုင်တဲ့ဌာနေတိုင်းရင်းသားတွေနောက်ပြီးတော့ဒီဘင်္ဂလီပြည်ကြားမှာနေရတဲ့တိုင်းရင်းသားတွေသူတို့ကစိုးရိမ်မှုလွန်ကဲပြီးတော့သွားကြတာဒီအခြေအနေလေးပြန်လည်ပြီးတော့ဟိုဒါထက်သိုးသွားမလားဒါထက်အခြေအနေတည်ငြိမ်လာမလားဆိုတာကိုဒီနေ့အခြေအနေတိကျွန်တော်ပြန်လည်ပြီးတော့ဒီအဖြေပြနိုင်ဖို့အနေနဲ့တော့အခက်အခဲရှိနေပါတယ်သူတို့အပြောအရတနင်္ဂနွေတိုင်းတယ်ဆိုရင်သူတို့ကဘင်္ဂလီကလူနေစုပေါ့ကျွန်တော်မောင်းတော့ပူတီတော့မှာဆိုရင်သူတို့ကလူရင်၅ဘင်းရှိတယ်လူရငါးသိန်းမှာတိုင်းသာဌာနေတိုင်းသာက9000ပဲရှိတယ်ဆိုတော့သူတို့ကလူများကြီးဖြစ်နေတယ်ပထဝီနိုင်ငံရေးကသူတို့ကတော့နိုင်ပြီးသားဖြစ်နေတယ
်ရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာရှိတဲ့နေကြားဆောင်ရဲစခန်းတပ်ဖွဲ့ရင်းတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့အခြေအနေအချက်ဖက်သမားတွေရဲ့ဆောင်ရွက်ချက်တွေနဲ့နောက်ခံအကြောင်းအရာတခါလက်ရှိဆောင်ရွက်ဖို့ဆက်ပြီးတော့ဆောင်ရွက်ဖို့အခြေအနေတွေနဲ့ပတ်သက်ပြီးသမရနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကာကွယ်ရေးဦးစီးချုပ်စတဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်များဆက်လင်းတဲ့အထူးအစည်းအဝေးကိုလည်းပြီးခဲ့တဲ့အောက်တိုဘာ14ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဒါပြင်မောင်နှောခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစုံစမ်းသိရှိတဲ့အချက်တွေကိုအခြေခံကအခြေအနေတည်ငြိမ်အောင်အစိုးရကလည်းစောင့်ရွက်နေတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရမှုဦးတင်မောင်ဆွေက RFA ကိုပြောပါတယ်။
မောင်တော်ရေရတိတောင်ရေဥတိတောင်ရေတော့စစ်စင်နေမျိုးဖြစ်သတ်မှတ်တယ်ဒီဥစားလေးပဲတူပါကျွန်တော်တို့ရင်းနဲ့ပုံမှန်ဥချုပ်ရေကိုပြန်လဲပြီးဆောက်တော့မှာဖြစ်ပါတယ်ဒါတလောကတော့စစ်စင်ရေပေါ့နော်ဒီဥစားရေတက်ဒီရေတွေနဲ့ဆောင်းဝင်နေပြီးတော့တစ်ချိန်တည်းတိုင်းထဲမှာပဲကျွန်တော်ပုံမှန်ဥချုပ်ရေဖြစ်တော့ကျွန်တော်တနေဆောင်းတော့မှာဖြစ်ပါတယ
်ရခိုင်ပြည်နယ်မှာ1942ခုနှစ်ကာလကလူမျိုးရေးပရိပခနဲ့အတူမူဂျဟီဒင်ခွဲရရေလက်နက်ကိုင်အဖွဲ့တွေကြီးစိုးခဲ့မှုတဲ့တမိုင်းကြောင်းရှိပါတယ်တပြင်းလဲနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကအနောက်ပိုင်းဖြစ်တဲ့ရခိုင်ပြည်နယ်မှာဆိုရင်စစ်မီးတွေပြန်ပြီးတောက်လောင်နေတာတွေ့ရပါတယ်။ပရိပခမီးတွေလည်းပြန်ပြီးတောက်လောင်နေတာတွေ့ရတယ်။ဒါတွေကိုအမြန်ဆုံးနှိမ့်နှံ့အောင်လုပ်ရမယ်လို့ပြီးခဲ့တဲ့အောက်တိုဘာ15ရက်နေ့က NCA လက်မှတ်ထိုးခြင်းနှစ်ပတ်လည်နေ့အခမ်းအနားမှာလည်းပြောကြားခဲ့ပါတယ်။ဒါကြောင့်အခုမောင်နှောမှာတိုက်ခိုက်ခံရတဲ့ပြဿနာဟာအချုပ်အခြာအနာကိုထိပါလာတဲ့အမျိုးသားရေးပြဿနာဖြစ်တယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းတဦးလည်းဖြစ်လက်ရှိမှာအမ်းမြုပ်နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးမမောင်အောင်ကပြောပါတယ်
။ခုနကကျွန်တော်ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လက်ရှိအနေအထားကိုအကြောင်းပြုပြီးတော့မှဒါနဲ့နဲ့ပြန်ပြီးတော့ပေါ့နော်ဖွဲ့စည်းပြီးတော့မှလှုပ်လာတဲ့သဘောမျိုးကိုအရင်တုန်းကပုံစံမျိုးဆန်ဆန်တော့ကျွန်တော်တို့ကတွေ့နေရတယ်။ကျွန်တော်အနေနဲ့ပြောရင်ဒါအမျိုးသားရေးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်။တော့လက်နဲ့နဲ့နည်းမြေတခြားဘော်တွေတွေးတော့မယ်ဆိုရင်တော့ပြင်းတွေးတယ်လို့မျိုးကြီးမားတဲ့ကိစ္စတွေဖြစ်လာနိုင်တဲ့အတွက်ဒါ우တော့ကျွန်တော်ကအရေးကြီးတယ်ညံ့ညံ့ဆန်းဆန်းဖော်ထုတ်တုံးသက်ပြီးတော့မှကျွန်တော်တို့နိုင်ငံရဲ့ချုပ်ချာအမှုသားရေးကိုရပ်တည်တင်တယ်လို့ကျွန်တော်တို့ဒီလိုတော့ကြုံကြည့်ပါတယ်ခင်ဗျညွှန်လင်းပါတယ
်အခုမောင်နှောကအကြမ်းဖက်ဖောက်ခွဲတိုက်ခတ်မှုတွေမှာပါဝင်လာတဲ့သူတွေဟာပါကစ္စတန်မှာရှိတဲ့တာလီဘန်တွေစီကတင်းတန်း6လတက်ရောက်ခဲ့သူတွေပါဝင်ပြီးတော့ပြည်ပကငွေကြေးထောက်ပံ့မှုတွေနဲ့အတူစနစ်တကျကြိုတင်ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းသမရယုံရဲ့ဖော်ပြချက်ထဲမှာတွေ့ရပါတယ်ဒါကြောင့်မောင်နှောအပါအဝင်ရခိုင်ပြည်နယ်ရဲ့အနာအကပ်အတွေ့တရားဥပဒေစိုးမိုးရေးနဲ့ထိရောက်စွာအမြန်ဆုံးကိုင်တွဲဆောင်ရွက်ဖို့လိုနေပြီလို့မောင်နှောဒေသခံတွေကမြင်နေကြပြီးအစိုးရရဲ့လက်ရှိကိုင်တွဲပုံကိုလည်းအာမရဖြစ်နေကြတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ကပြောပါတယ်
ဒီလိုဝန်ကြီးဘူးရောတော့ပြည်ထောင်စုဝန်ကြီးတွေရောပြောတဲ့စကားထဲမှာတော့လိုတာထက်ပိုပြီးတော့စိုးရိမ်မှုမလွန်ကဲကြနဲ့နိုင်ငံတော်ကတော့ဒီနေမြေအတွက်ကိုလုံတင်လုံထက်တဲ့အလုပ်တွေကိုလုပ်နေပါတယ်ဆိုတာကိုတော့ပြောလို့ပြောခဲ့တယ်လေဒါပေမဲ့ဒီပြောခဲ့တဲ့စကားကဒီကဒေသခံတွေကနေပေါင်းများစွာအဲ့လိုအတွေ့အကြုံတွေကိုတွေ့ကြုံနေရတော့မဖြစ်စဘူးဖြစ်နေတဲ့အခြေအနေပေါ်ပေါက်လာတော့မြင်သာထင်သာအနေနဲ့ဟိုဖြည့်ရှိမှုမရှိသေးတဲ့အတွက်ဒေသခံကတော့စိုးရိမ်မှုကတော့နည်းနည်းလွန်ကဲနေတယ်ပေါ့နည်းနည်းတော့အားတော့မရသေးဘူး
2012ခုနှစ်ကမတူတဲ့အုပ်စုနှစ်ခုအကြားမှာပြိပခါတွေကြောင့်တည်ဆုံးသူများနဲ့ချီရှိခဲ့တယ်လို့အခုအချိန်ထိဒုက္ခသည်စခန်းတွေမှာလည်းနေနေရဆဲဖြစ်ပါတယ်ရခိုင်ပြည်နယ်ရဲ့ပြည်ထနာဟာတခြားပြည်နယ်တွေမှာရှိတဲ့ပြည်ထနာတွေနဲ့မတူသလို ဖွံ့ဖြိုးမှုနောက်ကျပြီးတော့ဆင်းရဲတဲ့ပြည်နယ်လေးဖြစ်တာမို့ရခိုင်ပြည်နယ်ရဲ့အနာဂတ်အတွက်အစိုးရကအသေးအချာစဉ်းစားဆောင်ရွက်ဖို့လိုနေပြီလို့လည်းဥမမောင်ကထောက်ပြပါတယ်ရှင်
။ဒီနေ့ဆိုအနေနဲ့ကိုရခိုင်ပြည်နယ်တွေနဲ့ထိတိုက်ရင်ဆိုင်ရတယ်။တစ်ဖက်ကပင်ကားလီလူမျိုးစုနဲ့ရင်ဆိုင်ရတယ်။နိုင်ငံတကာနဲ့ရင်ဆိုင်ရတယ်။ဘ ਹੁ အစိုးရနဲ့ရင်ဆိုင်ရတယ်။နိုင်ငံရေးပါတီနဲ့ရင်ဆိုင်ရတယ်။မျိုးမျိုးရင်ဆိုင်ရတယ်။ရေးပြီးလေးပြီးတွေရတဲ့ပါပြီးတယ်ဆိုတော့ကကျွန်တော်အနေနဲ့ကတော့ပြည်နယ်ဆိုရသည်ဘ ਹੁ အစိုးရယူပဲအားကိုးမနေပဲနဲ့ကိုလက်ကိုချေကိုရနဲ့ကိုဇန်နဲ့ကိုလူမှုရေးနဲ့တော့ပမိုင်းနိုင်နိုင်လို့တင်တယ်အခုဖြစ်တဲ့ပြဿနာမှာဆိုတဲ့ဒါစီရေးအမြင်ရှိုးတယ်လို့တယ်ဒီလိုပဲနိုင်ငံရေးအမြင်ရှိဖို့တယ်လို့တယ်နောက်ဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာလည်းမှန်မှန်ငန်ငန်တုံးပြပြီးတော့မှဒီအားလုံးဘ ਹੁ ဆိုးရနဲ့နိုင်ငံတကာနဲ့ဆက်ဆက်ပြီးတော့မှသူကဥဆောင်သွားမှရမယ်ခုတည်ငြိမ်မှုလုံခြုံမှုတွေမကဘူးအနာဂတ်မှာဘာလုပ်မလဲဆိုတော့အသေးချာစဉ်းစားဖို့လိုလာပြီအဲကျွန်တော်တို့ရဲ့ငွေမြေတွေပျောက်မသွားအောင်လည်းဘယ်လိုများနိုင်ငံတော်အနေနဲ့လုပ်မလဲတိုင်းသားအနေနဲ့ဘလို့ကူပေါင်းဆောင်ရွက်မလဲဆိုတဲ့အရေးအမျိုးသားရေးဖြစ်တဲ့အတွက်ကျွန်တော်တို့ညရင်တော့ခံရမှာပဲမညအောင်တော့ကျွန်တော်တို့တေချာစီမံကုတ်ကဲလို့ဆောင်တင်ပါတယ်လို့ဒီလိုပဲကျွန်တော်အကြံပြုပြရစီခင်ဗျာ
မကြသေးခင်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ကြားဆောက်စခန်းတွေဝင်ရောက်တိုက်ခိုက်မှုနဲ့အတူနောက်ဆက်တွဲအကြမ်းဖက်မှုတွေကြောင့်ထပ်မံတိုက်ဆုံမှုတွေကိုကြားရတဲ့အတွက်အမေရိကန်တန်ယုံကများစွာစိတ်မကောင်းကြောင်းနဲ့နောက်ထပ်ရခိုင်ပြည်နယ်အတွင်းမှာဒီလိုအကြမ်းဖက်မှုတွေမဖြစ်ပွားစေဖို့အတွက်အစိုးရရဲ့ကြိုးပမ်းဆောင်ရွက်ချက်တွေကိုအမေရိကန်နိုင်ငံကအားပေးကူညီသွားမယ်လို့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်